ကချင်ဒုတိယတစ်ကနောက်ဆုံးကြန့်ရှိနေတဲ့ကံပိုင်ပြည်မြို့ကို KIA ပူးပေါင်းတပ်ဖွဲ့တွေကဗိုလ်တူညကတင်ပိုက်လိုက်ပါတယ်။အခုအခါကချင်ပြည်နယ်နဲ့တရုတ်နိုင်ငံအကြားနယ်စပ်ဂိတ်တွေအားလုံးကို KIA ကထိန်းချုပ်လိုက်ပြီးဖြစ်တာကြောင့်နယ်စပ်ကုံတော်ရေးပြန်လည်စတင်ဖို့အရေးနှစ်ဖက်ညှိနှိုင်းကြရမယ်အနေအထားရှိနေတယ်လို့သုံးသပ်သူတွေကလည်းဆိုပါတယ်။ကချင်ပြည်နယ်ကစီရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်။
ကချင်အထူးဒေသတစ်ကနောက်ဆုံးကြန့်ရှိနေတဲ့တရုတ်မြန်မာနယ်စပ်ကံပိုက်တီမြို့ကို KIA ဖူးပေါင်းတပ်တွေကဒီလနိုဝင်ဘာ20ရက်မနေ့ပိုင်းကစတင်ထိုးစစ်ဆင်ခဲ့ပြီးညနေပိုင်းမှာသိမ်းယူခဲ့ပါတယ်။လက်ရှိမှာတော့ကံပိုက်တီတမျိုးလုံးကို KIA ကနယ်မြေရှင်းလင်းရေးတွေဆောင်ရွက်ပြီးမြို့ကိုထိန်းချုပ်နိုင်ပြီဖြစ်ကြောင်းတရုတ်မြန်မာနယ်စပ်ဒေသကကချင်ဒေသခံတဦးက VOE ကိုပြောပါတယ်
။ကံပိုက်တီကမင်းညနေ9နာရီမှာသိမ်းယူရည်မနေ့ကမနေ့ဝင်တိုက်တကညနေပိုင်းရောက်တော့ပေါ့ဒီလိုဆိုမှဟောမျိုးဘောဒီကံရထိန်းချုပ်လိုက်ပေါ့ကျွန်တော်တို့ပြီးတော့လောစောကံရထိန်းချုပ်လိုက်ပြီးတိုင်းဒီမျိုးလုံးဖြစ်တဆိုးစစ်ကောင်စီတပ်ဖွဲ့ဝင်တွေတို့ပြီးပြီးတော့ဝင်တော့ဘောတို့မိသားစုဝင် APC ရ BC ရပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေပေါ့တချို့ထပ်ပြီးနေကြတော့ဟောလောစောဒီဘက်ဒိတ်တွေကောင်ကဒီနေစက်ကြီးကောင်ကံရနေထိန်းချုပ်လိုက်ပြီးပေါ့ဒီဘက်တရုတ်ပြည်နယ်ကဒီကချင်ပြည်နယ်ဆမ်းမော်တော့အောင်ထင်းချိုးလိုက်ရတယ
်။ KIA နဲ့ပူးပေါင်းတပ်တွေဟာပြီးခဲ့တဲ့ဂျွန်လတုန်းကကချင်အထူးဒေသတစ်နယ်မြေမှာပါဝင်တဲ့ဝိုင်းမော်မြို့နယ်စတုံးဒေသကိုသိမ်းယူခဲ့ပါတယ်။စက်တင်ဘာလအကုန်မှာတော့ကြန့်ရှိနေတဲ့ကချင်အထူးဒေသတစ်နယ်မြေတွေကိုထိုးစစ်ဆင်ခဲ့ပြီးအောက်တိုဘာလအတွင်းကချီဖွေ၊ဆော့လော်၊ပန်ဝါ၊ဖီမော်စတဲ့မြို့ရွာတွေနဲ့ BGF ကနေကြားဆောင်တိုက်ရင်အမှတ်13331 13332နဲ့13333တို့ကိုပါသိမ်းယူခဲ့ပါတယ်။ပုံထူးနေကတော့နောက်ဆုံးကြာရှိနေတဲ့ကံပိုက်တီကိုတရက်အတွင်းမှာသိမ်းယူလိုက်တာဖြစ်ပါတယ်။ကချင်အထူးဒေသတည်ရဲ့ဥက္ကဋ္ဌစကုံတရင်အခြေဆိုင်ရာပန်ဝါကို KIA ကထိုးစစ်ဆင်ချိန်မှာတရုတ်နိုင်ငံဘက်ကတိုက်ပွဲတွေရပ်ဖို့တောင်းဆိုခဲ့တာရှိသလိုကချင်ပြည်နယ်နဲ့တရုတ်နယ်စပ်ရှိနယ်စပ်ကုံတွေရဲ့ဂိတ်အားလုံးကိုပိတ်ပစ်ခဲ့ပါတယ်။ဒီလိုနယ်စပ်တွေပိတ်လိုက်တဲ့အတွက်ကချင်ပြည်နယ်ကဒေသခံတွေနဲ့တာမကတရုတ်နိုင်ငံဘက်ကလုပ်ငန်းရှင်တွေပါထိခိုက်စေတာကြောင့်နယ်စပ်ကုံတွေလုပ်ငန်းတွေပြန်လည်စတင်ဖို့နှစ်ဖက်ဆွေးနွေးလိမ့်မယ်လို့မျှော်လင့်ရကြောင်းကချင်ဒေသခံကဆက်ပြောပါတယ်
။ကျေကျော်ဟိုဘက်ဒီဘက်ရှိရပေါ့။ဒီကရှင်န်ပြာဒီပေါ်မှာ VOC စီးပြီးတော့တို့ကစီးပွားဖြစ်ကြတာပေါ့နော်။ဒီပေါ်တို့ပြည်စီမတင်အောင်ဆိုတို့ရဲ့နေအောင်ရှိရပေါ့။ပြင်ဒီဘက်ကချင်ဒီဘက်ချမ်းဆိုရင်တို့ဘီရှာတထူးထူးနဲ့ရတော့တို့တို့ရဲ့ထိခိုက်မှုရှိမယ်။ပင်ဒီဘက်ကချင်ပြည်မှာဒီတိယရဲ့ပြောချံရဧကသိန်းကလေးရှိရပေါ့ပင်ဒီဘက်နယ်စပ်တချို့ကိုကြံကြံခင်းနေရှိရပေါ့ဒီဘက်ဆိုင်ရဲ့ကြံခင်းနေမပြောလို့ကြံလို့ဆိုတော့အချင်းကြီးတိယပြည်ဘက်မတွင်းမှုဆိုရှင်ကုန်ပုတ်တိုးပြည့်စင်းနေဆိုတော့သူတို့လည်းထိခိုက်မှုရှိရဲ့သူတို့တိယအစိုးရရုပ်ဆန်စီးစိုက်တာဟုတ်စင်ရဲစိုက်တော့အစိုးရလည်းထိမယ်နေသောလုပ်ွက်တွေရန်နာဟာရောဒီတိယလုပ်ငန်းရှင်လည်းထိခိုက်ရရှိမယ်တိယအစိုးရလည်းထိခိုက်ရရှိမယ်ပေါ့ဘုံဒီဘက်ကကြံရထင်းချိုးလိုက်ပြီဆိုတော့တို့ကရင်ရောစီးဥစီးနေရောပေါ့
ကချင်ပြည်နယ်နဲ့တရုတ်နိုင်ငံအကြားမှာ KIA ဌာနချုပ်လိုင်းစာဒေသကနေဇာဂိတ်သုံးဂိတ်အပြင်မိုင်ကြားရာလွယ်ကျယ်နဲ့ကံပိုက်တီမျိုးတွေမှာနေဇာဂိတ်တွေရှိကြပါတယ်အဲ့ဒီဂိတ်တွေကိုအော်တိုဘာလတတိယဘက်ကစတင်ပြီးတရုတ်နိုင်ငံဘက်ကပိတ်ခဲ့တယ်လို့နောက်ပိုင်းမှာ KIA ကလည်းပြန်ပိတ်လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်တရုတ်နယ်စပ်ဂိတ်တွေဖြစ်ကြတဲ့ကံပိုက်တီကို KIA ပူးပေါင်းတပ်တွေသိမ်းယူချိန်မှာမိုးမောင်းတဲ့ဗမော်အကြားက9မိုင်မှာစစ်ကောင်စီနဲ့ KIA အကြားတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီဘက်ကတန်ကြပ်ကားယာဉ်တွေ drone တွေသုံးပြီးထိုးစစ်ဆင်နေတယ်လို့လေကြောင်းကပါတိုက်ခိုက်နေကြောင်းလဲကချင်ဒေသခံကပြောပါတယ်ဒီနေ့ဩဂုတ်လအတွင်းကမိုးမောက်အခြေဆိုင်ခမိုင်ရ43ခုကို KIA ကသိမ်းယူခဲ့ပြီးဒီတပ်စခန်းဟာဗမော်မြို့လုံခြုံရေးအတွက်အဓိကကျတာကြောင့်စစ်ကောင်စီဘက်ကပြန်လည်ထိုးစစ်ဆင်နေတာလို့လည်းဒေသခံတွေကသုံးသပ်ကြပါတယ်မိုးမောက်နဲ့ဗမော်အကြားတိုက်ပွဲဟာအခုဆိုနှစ်လကျော်ကြာမြင့်နေပြီလဲဖြစ်ပါတယ်လက်ရှိကချင်ပြည်နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ